ရွှေပြောင်းဒုက္ခတွေကိုဟန်ဂရီနိုင်ငံကပြုမှုဆက်ဆံပုံဟာလက်ခံနိုင်စရာမရှိဘူးလို့ကုလသမဂ္ဂအတွင်းဝန်ချုပ်ဘန်ကင်မွန်ကဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်။ဟန်ဂရီနဲ့ဆာဗီးယားနိုင်ငံနယ်စပ်မှာရှိနေတဲ့ရာနဲ့ချီတဲ့ရွှေပြောင်းဒုက္ခတွေကိုဟန်ဂရီရဲတပ်ဖွဲ့ကမျက်ရည်ပုံတွေနဲ့ပြည်မိသားပိုက်တွေနဲ့ပတ်ခဲ့ပြီးတဲ့နောက်မှာအတွင်းဝန်ချုပ်ဘန်ကင်မွန်ကအဲ့ဒီလိုပြောလိုက်တာပါ။ဒုက္ခတွေကိုအဲ့ဒီလိုပြုမှုဆက်ဆံတာကိုမြင်တွေ့လိုက်ရတဲ့အချိန်သူ့အနေနဲ့အံ့ဩတုန်လှုပ်သွားမိတယ်လို့ဘန်ကင်မွန်ကပြောပါတယ်။ဒုက္ခတွေဟာစစ်ပွဲတွေညှဉ်းပန်းနှိပ်စက်မှုတွေကနေထွက်ပြေးလာကြသူတွေဖြစ်ပြီးသူတို့ကိုလိုလားလူသားဂုဏ်သိက္ခာနဲ့အညီပြုမှုဆက်ဆံတဲ့လို့လည်းအတွင်းဝန်ချုပ်ဘန်ကင်မွန်ကပြောပါတယ်။ပြည်တွင်းစစ်ဖြစ်နေတဲ့ဆီးရီးယားနဲ့အရှေ့လယ်ပိုင်းဒေသတွေကနေထွက်ပြေးလာကြတဲ့ဒုက္ခတွေကိုဟန်ဂရီအစိုးရကလူမဆန်စွာပြုမှုဆက်ဆံတဲ့အပေါ်ဆာဗီးယားဝန်ကြီးချုပ်အလက်ဇန်ဒရာဗူချစ်ကလည်းပြစ်တင်ရှုတ်ချလိုက်ပါတယ်။ဒုက္ခတွေဟာနေဇာဂစ်ကိုအတင်းဖြတ်ကျော်ဖို့စူးစမ်းကြပြီးသူတို့ဟာတိုင်းပြည်အတွက်အန္တရာယ်ရှိတဲ့သူတွေဖြစ်တယ်လို့ဟန်ဂရီနိုင်ငံကပြောပါတယ်။